အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအများစုနဲ့ထိန်းချုပ်ထားတဲ့လွှတ်တော်တပ်တန်းမှာဥပဒေပေါင်း100ကျော်ပြင်ဆင်နိုင်ခဲ့ရဆိုပေမဲ့အရေးကြီးတဲ့ဥပဒေပြုရေးအပိုင်းမှာအားနည်းချက်တွေရှိနေရလို့ဥပဒေပညာရှင်တို့ကထောက်ပြနေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထပ်ပါ NLD ပါတီကအများစုနေရာရထားရဲ့လွှတ်တော်တပ်တန်း5နှစ်ပြည့်အောင်မဲ့အချိန်မှာပဲဥပဒေပြုရေးထင်သလောက်ခရီးမပေါက်ဘူးလို့တုံ့တန်နေသူတွေရှိနေပါတယ်။အထူးသဖြင့်တက်ကြွလှုပ်ရှားသူတွေတရားစွဲဆိုအရေးယူခံရလေးရှိရဲ့ဥပဒေကြွေမဖြတ်သိမ်းနိုင်တာအငင်းပွားစရာဖြစ်နေတဲ့2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကိုမပြင်ဆင်နိုင်တာတွေအပေါ်ထောက်ပြနေကြတာပါပြည်အောင်စုလွှတ်တော်ဥပဒေကြမ်းပူပေါင်းကော်မတီတွဲဖက်တွင်းရမှုဒေါက်တာမြတ်ညာနာဆိုကတော့ဥပဒေပြုရေးလုပ်ငန်းတွေမှာအဟန့်အတားတွေကန့်သတ်ချက်တွေကြောင့်ရီမန်းထားတော့လောက်မဖြစ်ခဲ့ရလို့ VOA ကိုပြောပါတယ်
မမလေးဒီငိမ့်ထုစီတော့ဘာလို့လို့ဥရေချမ်းလေးရှိတယ်လို့ကျွန်တော်တို့နိုင်လို့လုံခေါ်တာပေါ့ဗျာ။ဒါမျိုးလေးကြတော့လည်းပြင်ထိုင်တာပေါ့လေ။တကယ်ဒီမှဒီတော့ငိမ့်ဥရေကြီးပေါ့။ကျွန်တော်ခေါ်ခဲ့လို့တော့တက်တမ်းမှလည်းကျိုးပန်းခဲ့တယ်။ဒုတိယကျင်တော့တက်တမ်းမှလည်းကျိုးပန်းခဲ့တယ်မအောင်မြင်ခဲ့ဘူး။အဲ့ဒါခွဲဖို့ကြိုးစားဦးပြီပဲ။သို့တော့ကျွန်တော်တို့က time limitation ရှိတာပေါ့နော်။ဒီတော့ဒီချမ်းလေးဟာမြို့သားလူတော်ဘက်ကအတူပြုပြီးတော့ဒီတော့ဘက်မှပြန်သွားတာပေါ့။ဒီတော့ဘက်မှအတူပြုပြီးတော့နော်ဒါလို့တော့ကမှကျန်ခဲ့ဝေးကျန်နေလည်းရှိပါတယ်။ဒါရီကတော့ဒါအခုဒုတိယအကြိမ်နဲ့တတိယအကြိမ်ကူးပြောင်းပေါ့။တတိယအကြိမ်နဲ့သုတအကြိမ်ကူးပြောင်းမှလည်းဒါလည်းရှိနေမှာပါပဲ။နိုင်ငံတကာမှလည်းဒီတိုင်းပါပဲခင်ဗျ။
အရင်စစ်အစိုးရတွေအဆက်ဆက်ကနိုင်ငံရေးလှုပ်ရှားသူတွေပေါ်အရေးယူရမှာအသုံးပြုလေးရှိရဲအရေးပေါ်စီမံအဥပဒေပုံမှန်၅ညလို့ဥပဒေမျိုးကိုဖျက်သိမ်းခဲ့သလိုငြိမ်းချစွာစုဝေးခွင့်နဲ့စီတန်းလှည့်လည်ခွင့်ဆိုင်ရာဥပဒေဆက်သွယ်ရေးဆိုင်ရာဥပဒေစရတဲ့ကြွလှုပ်ရှားသူတွေပေါ်အရေးယူရမှာအသုံးပြုလေးရှိရဲဥပဒေတွေကိုပြင်ဆင်နိုင်ခဲ့တာတွေလည်းရှိပါတယ်။ဒါပေမဲ့လည်းနိုင်ငံတော်အကြီးအကဲပြည့်စုံမှုဥပဒေနိုင်လွတ်လုံကိုခေါ်တဲ့နိုင်ငံသားများ၏ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့ပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုအကာအကွယ်ပေးရေးဥပဒေအပါအဝင်တခြားပြင်ဆင်မှုဖျက်သိမ်းမှုလုပ်နေရဥပဒေတွေရှိနေသေးရလို့လည်းပြည်အောင်စုရှိနေများတဲ့ဥပဒေထောက်ကူပြုသူများအဖွဲ့ဥက္ကဋ္ဌဦးကြီးမြင့်ကပြောပါတယ်
။တကယ်အရေးကြီးတဲ့ဥပဒေပုံမှန်တွေပြင်မှုတွေကျန်နေတယ်။ကိုတက်မတော်ကသူလူကြီးစွဲနေတဲ့ငါငါကလို့ငါငါခလို့ဆိုတဲ့ဘုန်းကြီးတွေရောလူတွေရောရှင်းနေတယ်ရောကြပြားဆရာတွေရောစစ်ဘုဟောင်းတွေရောဒီလူတွေရောလယ်သမားတွေရောတောင်သားလေးတွေစံချက်တွေပဲ၆နှစ်လောက်ပြချနေတယ်။အဲ့ဓာတွေကတော့မပြေနိုင်သေးဘူး။အဲ့ဒီဟာတွေကဒီလွတ်တော်ကပြည်သူအကျိုးပြုမဲ့အထင်ကားတဲ့ဥပဒေတွေကိုဖိအောင်စွာမလုပ်နိုင်သေးဘူးဆိုတော့လေကြဆုံးနေတယ်လို့တွေ့ရတယ်
။2015ခုနှစ်ရွေးကောက်ပွဲမှာတခဲနဲ့အနိုင်ရခဲ့တဲ့ NLD ပါတီကလွှတ်တော်မှာအများစုအဖြစ်ထိန်းချုပ်ထားပေမဲ့2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေအရတမတော်သားကိုယ်စားလှယ်၄ပုံတပုံကလည်းနေရာယူထားတဲ့အတွက်ဥပဒေပြုရေးလုပ်ငန်းတွေမှာမကြာခဏဆိုသလိုထိတ်တိုက်တိုးခဲ့ရပြီလည်းရှိပါတယ်။ NLD ကအများစုနဲ့ထိန်းချုပ်ထားခဲ့တဲ့ဒုတိယအကြိမ်လွှတ်တော်တက်တမ်းမှာတော့ဥပဒေကြမ်း146ခုတင်သွင်းနိုင်ခဲ့ပြီး133ခုကိုပြဋ္ဌာန်းနိုင်ခဲ့သလိုဆွေးနွေးဖို့ကြံနေတဲ့ဥပဒေကြမ်းက26ခုနဲ့ပြန်ရှုပ်သိမ်းခဲ့တဲ့ဥပဒေကတော့9ခုရှိပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါ။ရန်ကုန်ကနေပြပို့ထားတာပါ။